ထိုင်းနိုင်ငံဘက်ကရနောင်းမြို့နယ်အုပ်ချုပ်ရေးမှူးမြန်မာဘက်ကအလုတ်သမားတန်အရာရှိတွေအပါအဝင်ထိုင်းမြန်မာနယ်ကြားကော်မတီကတာဝန်ရှိသူများရနောင်းခရိုင်လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေဟာထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ကြခံရပြီးလူရဲစေတဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သား160ကျော်ကိုဇွန်လ29ရက်နေ့ကမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်နာမကျန်းဖြစ်နေသူတဦးပါဝင်လူရဲစစ်နေသူတွေကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့ကော့တောင်းမြို့ရှေ့ပြောင်းလို့သမားပညာပေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျ
။ဒီထိုင်းလူ့သမားတန်ရရှိရောနဲ့ကျွန်တော်ဒီမြန်မာနိုင်ငံမှာရှိတဲ့ကော့တောင်းတာဝန်ရှိတဲ့လူတွေကြောင်းကြလာပါတယ်။ဟိုလူ့သမားတွေဒီချုပ်လို့လေဘောနကျွန်တော်ဖန်ခိုင်တဲ့အစုတွေတံလို့မလို့ပြောတယ်။ပြောတော့အဲ့ဒါကိုဒီနေရာနဲ့ပို့လာတယ်ပို့လာတဲ့အချိန်မှာကျွန်တော်တို့လူကြီးကအလုံးဟုတ်ကဲ့ခင်ဗျာအလုံးပေါင်း166ယောက်ကျွန်တော်တို့ပြန်လွှတ်လာတယ
်ဒီထဲမှာအမျိုးသမီး50ဝန်းကျင်ပါဝင်ပြီးအများစုကတော့နေဆက်လမ်းနေတဲ့ကနေထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်တာကြောင့်အဖမ်းခံရသူတွေများတယ်လို့လည်းဆိုပါတယ
်ဒီကနေတရားမဝင်လမ်းကြောင်းနေသူတို့ကူဝါရေးချိန်မှာသူတို့မေးတဲ့ချိန်မှာ3လကနေ4လထိနေရတယ်လက်ไทม์มาตู้ส่วนเนี่ยตลอดแม้ๆก็ปฐมอุษุเฉยเลยยกปูได้ลูกนี่ผิดแต่มิตรมีเนี่ยมิ้วตาเลยแหละป่าแ
หละโอเค
พี่แล้วตะชาชาลูกเนี่ยก็เราจะไม่เอาแม้ๆจะพังขันยาไปแล้วอุตุยาจะต้องยึดใส่ยาอุตุนี่ป่าแหละ
ကိုတောင်းဘက်ကိုပြန်ရောက်လာသူတွေကိုတော့ကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်ဆေးတာကာကွယ်ဆေးမထိုးရအသေးရင်ကာကွယ်ဆေးထိုးပေးဖို့စီစဉ်တာတွေရှိတယ်လို့လည်းဦးမိုးဝေကဆိုပါတယ
်ပြန်လွတ်လာပြီးတော့ကျွန်တော်ဒီနေဆက်မှာရှိပြီးတော့တောင်းဝန်ရှိတဲ့လူတွေအရင်ကိုတောင်းဒီတော့အနာပိုင်းရနေကျိုးဆိုးတယ်ပြီးလို့ရှိရင်ကျွန်တော်တို့ကျမကြီးတွေဆစ်တယ်တစ်ခါဆေးထိုးထားပြီးလူလို့ရှိရင်ကျွန်တော်ဆေးထိုးပေးမယ်ပြီးလို့ရှိရင်လောကဆေးနှစ်ခါသူပြီးသားလူဆိုရင်ကျွန်တော်တို့သူတို့နေရက်တွေဆောက်ပြန်ဖို့ပေးမှာပေါ့လေတကယ်လို့ဆေးထိုးထားသေးတာထိုးသေးဘူးလူတွေဆိုရင်တော့ဒီမှာကိုလာတီငိုင်းရှိမယ်ပြီးလို့ရှိရင်ဆေးနှစ်ကြိမ်ဆက်ထိုးပေးမယ
်ဂျွန်လာ28ရက်နေ့တုန်းကလည်းအကြောင်းမျိုးမျိုးကြောင့်ဖန်ဆီးအရေးယူခံရပြီးပြစ်ဒဏ်ကြပြီးတဲ့နောက်လူရဲစေသူမြန်မာနိုင်ငံသားတရားမီးပါနဲ့ထိုင်းနိုင်ငံမဲဆိုင်မျိုးကနေရက်ပြန်သူ80ကျော်စုစုပေါင်းမြန်မာနိုင်ငံသား180ကျော်ကိုထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဆိုင်မြို့နယ်တာဝန်ရှိသူတွေကမြန်မာနိုင်ငံရှမ်းပြည်နယ်တာချီလေးမြို့ကအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့ပါတယ်ပြစ်ဒဏ်ကြပြီးလူရဲစေသူတွေအပါအဝင်နေရပြန်လာသူတွေကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီစောင့်ရှောက်ရေးနဲ့စေစက်ညီနိုင်ရေးကော်မတီ CMCMC ကနေရပြန်နိုင်ရေးကူညီဆောင်ရွက်ပေးခဲ့ပါတယ်ရှင်